Welcome to the Voice of America in Burmese.
လာနေတာမှာရှင်ပြည်အမေရိကန်တန်ရဲ့စက်တင်ဘာလ23ရက်တနင်္လာနေ့ညအစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီစပြီးတော့ထုတ်လင်းပေးနေပါပြီရှင်ပြည်အမေရိကန်တန်ရဲ့ရေဒီယိုတန်ရဲ့အစီအစဉ်ဒီကိုတော့ရုပ်သံနဲ့ပါပူးတဲ့ထုတ်လင်းပေးနေပါတယ်ရှင်ဆိုင်းနိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အချိန် View မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မူကတော့အစ်မအထင်ကြီးထွေးပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကလတ်သမဂ္ဂလူ့ကွင်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့ကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WIWM ရဲ့အစီအခံစာတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာပုံပေါက်ကွဲမှုတွေပြစ်ခတ်တပ်ဖြတ်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ခေတ်နိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးတော့မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီကဖမ်းဆီးတရားစွဲတာကိုခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေထိုင်မကောင်းဖြစ်လို့ဒီနေ့ရုံချိန်မှာအမှုမဆင်နိုင်ခဲ့ပါဘူး
ဝင်လာတဲ့အချိန်မှာပဲသူမျက်နှာလေးမြည်နေတယ်ကမျက်နှာလေးမွန်နေတယ်ကအဲ့တော့သူကပြောတာတော့တိုင်းပြီးပြီးကျွန်တော်သူကိုထိတ်ပြီးတော့အောင်ပြီးဘူးခေါင်းလေးစိုးတော့မင်းလေ
းထောင်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောပြောသွားတာပါမကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်ကြကြင်နိုင်ငံသားငွေကြေးဈေးကွက်ရောင်းဝယ်တတ်မှတ်မှုကိုဗဟိုဘဏ်ကပယ်ဖြတ်လိုက်တဲ့တွင်နောက်နှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံပြန်ခွင့်လို့ရှောက်ရွာဖြစ်တဲ့သူတွေပြည်နေတဲ့အကြောင်းနဲ့ကန်ကုန်နှမ်းခါရွာဒုတိယအချိန်မိရှုခံရတဲ့နောက်ဆုံးအချိန်လေးတွင်တဲ့အတူအပတ်စဉ်ခဏတွေကိုလည်းနောက်ပိုင်းမှတင်ဆက်ပေးသွားမှာပါအခုကတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုစုံဝင်းနိုင်တဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါမယ်ရှင်
လူခွင့်ရေးချိုးဖောက်မှုတွေကိုအရေးမယူဘဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့WIWM ရဲ့အစီရင်ခံစာကိုခေါင်းဆောင်မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလကအာဏာသိမ်းပြီးကတည်းကငင်းကြံစွာဆန္ဒပြနေကြသူတွေအပေါ်အစမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်းသလိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တတ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်ကလူခွင့်ရေးကောင်စီကိုတင်ပြပါရစေ2019ခုနှစ်ရခိုင်ပြည်နယ်မှာအိမ်တွေကိုမိရှို့ဘူဒိုဇာတွေနဲ့ဖျက်ဆီးခဲ့တာကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေထိုင်ကြရတယ်လို့လည်းသူကတင်ပြပါရစေအဲဒီလိုရာဇဝတ်မှုကျူးလွန်သူတွေဟာအရေးယူမခံရဘဲလွတ်နေကြတဲ့အဖြစ်မျိုးအဆုံးသတ်ဖို့လိုအပ်တယ်လို့သူကတင်ပြသွားပါရစေအခုချိန်ထိသူတို့အဖွဲ့ဟာအထောက်အထားပေါင်းနှစ်သိန်း19,000ကျော်ကိုစုဆောင်းထားပြီလို့လည်းပြောပါတယ်။တဟာသတင်းအချက်လက်ပေါင်းတိတသမ4သန်းကနေစုဆောင်းယူခဲ့တာဖြစ်ပါတယ်။လူခွင့်ရေးချုပ်ပေါက်ခံရတဲ့အများပြည်သူတို့တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်ပြီးအရေးယူမခံရဘဲလွတ်မြောက်နေကြတာတွေကိုအဆုံးသတ်နိုင်ရမယ်လို့လည်းသူကဆွေးနွေးတင်ပြသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာပြည်သူတွေလိုလားတောင်းတနေတဲ့ငြင်းချမ်းတရားဝါပြောပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်ရက်စက်မှုတွေရပ်တန့်ပြီးအဲ့ဒီတန်တွေကိုခံစားနေရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့တစ်ချိန်တည်းမှာပဲပြည်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာဟာအရေးကြီးကြောင်းဒါကြောင့် WIWM ရဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံကြောင်းနဲ့မြန်မာအပါအဝင်အဖွဲ့ဝင်အားလုံးကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံကြဖို့တိုက်တွန်းပါကြောင်းပြောပါတယ်EU ဥရောပသမဂ္ဂအဖွဲ့ကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်အထူးစိုးရိမ်ပူပန်ကြောင်း WIWM အပေါ်ပေးအပ်ထားတဲ့လုပ်ငန်းတာဝန်တွေအပြည့်အဝအကောင့်ထည့်ပေါ်နိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ပြီးအဖွဲ့ကလိုအပ်တဲ့အချက်အလက်တွေရရှိရေးအတွက်သူတို့သွားလိုတဲ့နေရာတွေကိုအဟန့်အတားမရှိသွားရောက်လည်လာခွင့်ပြုဖို့တိုက်တွန်းကြောင်းပြောပါတယ်ဒီတင်နိုင်ငံကလည်း WIWM ရဲ့လုပ်ငန်းစဉ်တွေကိုထောက်ခံတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအပြင်းထန်ကန့်ကွက်ကြောင်းပြောဆိုလိုက်ပြီးလူထုကရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှဲပြောင်းပေးဖို့နဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ရေရှည်တည်ငြိမ်တဲ့တိုင်းပြည်ဖြစ်ပေါ်လာရေးအတွက်အမျိုးသားညီညွတ်ရေးရေးကိုဦးတည်စေတဲ့ဆွေးနွေးမှုတွေပြုလုပ်ကြဖို့တိုက်တွန်းကြောင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲပြီးသဘောထားထုတ်ပြန်ကြတဲ့အမေရိကန် EU နဲ့ဗြိတိန်အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘလို့ကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးနိုင်ကြမလဲဆိုတဲ့မေးခွန်းတွေကိုမေးခဲ့ကြပါခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံဖောက်ခွဲတာတွေ အကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆူသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းစန့်ကျင်ကန့်ကွက်တဲ့သူတွေကိုအင်အားသုံးဆက်လက်ဖြိုခွင်းနေစေဖြစ်ပါတယ်။မန္တလေးမြို့ကနန်းရှိစစ်ဆေးရေးဂိတ်အနီးမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးတန်ရာမှုနဲ့ပတ်သက်လို့တော့တိကျအတည်ပြုဖို့မရသေးပါဘူး။ဒီကနေ့မနက်မှာပဲတောင်ပြည်မြို့ခေါင်းစည်းနီးကစီဆိုင်တစ်ဆိုင်မှာဘုံနှလုံးစင့်ကဲပေါက်ကွဲသွားခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ပထမပေါက်တဲ့ဘုံကိုစုံစမ်းစစ်ဆေးဖို့စစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးနေစမှာပဲနောက်ထပ်တလုံးပေါက်ကွဲခဲ့တာပါ။မန္တလေးတိုင်းစင့်ကူမြို့နယ်လက်ပံလာရွာကရာအိမ်မှုတူဒီကနေ့သင်္ဍနဲ့ပြစ်သက်ခံရသလိုရန်ကုန်မြို့ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်အမှတ်၄၉ရပ်ကွက်ကရာအိမ်မှုတူလေတင်းနဲ့နဲ့ပြစ်တက်ခံရရပါတယ်သူတို့တွေကိုဘာကြောင့်ပြစ်တက်တယ်ဆိုတော့အသေးစိတ်တော့မသိရသေးပါဘူးချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့စီရက်ချင်းကာကွယ်ရေးတပ်ဖွဲ့တို့ကြားလွန်ခဲ့တဲ့ရက်တွေကစလို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေခဲ့ရမှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်လာနေတဲ့အတွက်ကြေးရွာပေါင်း၁၁ရွာလောက်ကဒေသခံ1400လောက်ဘေးကင်းရာကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်စကိုင်းတိုင်းလဘရောင်းတော်မှာတော့ဆင်နာရှင်စန့်ကျင်ရေးဒေသခံတွေစီတက်ဆန္ဒပြခဲ့ကြပါတယ်ဆင်နာရှင်စန့်ကျင် NUG ဂျာကလာမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံချီတက်ဆန္ဒဖော်ထုတ်ပွဲတွေကိုမန္တလေးကတန်ခတ်တမကဆရာတော်တွေဥဆောင်လုပ်ခဲ့ကြသလိုမန္တလေးတက္ကသိုလ်ကျောင်းသားများတမကတပိတ်စစ်ကြောင်းစိန်ပန်းတပိတ်စစ်ကြောင်းရတောင်းတပိတ်စစ်ကြောင်းအရန်ညီတဲ့ချမ်းစီတပိတ်စစ်ကြောင်းတို့ပြင်မရရတပွဲလောင်းလုံမြို့တွေမှာလည်းအတိအကျစန္ဒထုတ်ဖော်ခဲ့ကြပါတယ
်ထိုင်းနိုင်ငံအနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့စိုင်းရော့ခရိုင်တဲကိုတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား6ယောက်ကိုတနင်္ဂနွေနေ့မနေ့ကပုန်းတီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထိုင်းရဲတွေကဖမ်းဆီးခဲ့ပါတယ်တိုတာမိုးဝင်ကားပေါ်မှာထိုင်းအမျိုးသမီးတူဦးမောင်းနေလာတဲ့ကားနဲ့လိုက်ပါလာတဲ့မြန်မာအမျိုးသား9ယောက်နဲ့အမျိုးသမီး1ယောက်ကိုထိုင်းရဲတွေကဖမ်းဆီးခဲ့တာပါသူတို့ဟာဒဝဲနဲ့ပဲခူးကလာရောက်သူတွေဖြစ်ပြီးထိုင်းနိုင်ငံမှာအလုရှာဖို့တယောက်ကိုထိုင်းပတ်ငွေ38,000နဲ့2,000အကြာပေးခဲ့ရတယ်လို့ပြောပါတယ်စနေနေ့ကလည်းမလေးရှားနယ်စပ်ထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံသား10ယောက်အလို့သမား14ယောက်ကိုထိုင်းရဲတွေကအုပ်စုနှစ်စုခွဲပြီးဖမ်းမိခဲ့ပါတယ်ပထမ9ယောက်ကိုအမိုးဖွင့်ကားတစ်စင်းနဲ့တည်ဆောင်လာတဲ့အချိန်ဖမ်းမိခဲ့တာပြီးနောက်ထပ်9ယောက်ကိုတော့နေကြားကိုလူကုန်ကူးသူတွေခေါ်လာတာစောင့်နေတဲ့အချိန်တောအုပ်ထံမှာဖမ်းမိခဲ့တာဖြစ်ပါတယ်ခင
် COVID-19 တက်ပြလာရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲစမ်းသပ်မှုပေါင်း3,424ခုကိုစစ်ဆေးခဲ့ရမှာ2,283ယောက်ပါယောဂပိုကူးဆက်နေတာတွေ့ရှိတဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ16,619ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 ယောဂကူးကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုစက်တင်ဘာလ24ရက်နေ့ထိတိတ်ပင်ထားတဲ့အကြောင်းကြေညာထားခဲ့ပါတယ်အခုလိုအများပြည်သူအလုပ်ပိတ်ရဲ့အဖြစ်ရက်တိုးသတ်မှတ်တာလားဒါနဲ့ပါဆိုလို့ရှိရင်ခုနှစ်ချိန်ရှိသွားပြီဖြစ်ပါတယ်ခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးပြီးသူစုစုပေါင်း438,000ကျော်သွားပြီဖြစ်တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်အခုဒီချိန်ကာကွယ်ဆေးထိုးပေးမဲ့သူတွေထဲ55နှစ်အထက်မတန်ဆွမ်းသူများတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများနာတာရှည်ယောဂအခမ်းရှိသူများကယ်ဆယ်ရေးစခန်းများပါဝင်တဲ့အကြောင်းကျမရေးဌာနကသတင်းထုတ်ပြန်ထားပါတယ
်ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ညာ5.32 kHz 9393ည5.53 kHz 9885တို့ဖြင့်စနေတနေ့တွင်မှာ5.19 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကူးစက်မြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ခုဖြစ်တဲ့ Delta မျိုးစားတချို့နေရာတွေမှာကွက်ကြားဖြစ်ပေါ်နေတဲ့အတွက်တိုင်းပြည်အတွင်းလူဦးရေ 1.8 တန်းရှိတဲ့အကြီးဆုံး Auckland မြို့မှာတင်းကျပ်တဲ့အရေးပေါ်ကန့်သတ်ချက်တွေကိုဆက်လက်ထားရှိသွားမယ်လို့ New Zealand ဝန်ကြီးချုပ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲရောဂါပိုးကျဉ်းပြန်ကူးစက်ပြန့်နှံ့တာတွေမရှိတော့ပေမဲ့ ကူးစက်မှုအသစ်တွေရှိနေသေးတဲ့အန္တရာယ်ရှိနိုင်သေးတယ်လို့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝန်ကြီးချုပ်ဂျက်စင်တာအာဒန်ကပြောပါတယ်မြို့တော်အော့ကလန်မှာကိုဗစ်ဆိုင်ရာကန့်သတ်ချက်တွေကိုစက်တင်ဘာ12ရက်နေ့အထိသတ်မှတ်ထားပါတယ်နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်၂ရက်အတွင်းကိုဗစ် -19 ကူးစက်သူ23ရောက်နဲ့30အသီးသီးရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ကူးစက်သူအသစ်33ရောက်ရှိခဲ့ပါတယ်။ဗြိတိန်မှာတော့ night club တွေနဲ့ဘားဆိုင်တွေကိုသွားလို့သူတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပါမှဝင်ခွင့်ရှိမယ်လို့ကျန်းမာရေးဝန်ကြီးကတင်းတင်းကြပ်ကြပ်မှကြေညာခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာ6လအတွင်းပထမဆုံးချိန်ဖြစ်ပဲထိန်3တာဝေးပြည့် missile ဒုံးကြီးစမ်းသပ်ပစ်ခတ်လိုက်ပါတယ်။နောက်ဆုံးစမ်းသပ်လိုက်တဲ့တာဝေးပြည့်ဒုံးကြီးအရအိန္ဒိယနိုင်ငံတွေရဲ့မဇိုင်းတုံးကာကွယ်ရေးစနစ်ကိုမြောက်ကိုရီးယားဘက်ကရှောင်လွှဲသွားဖို့လမ်းပွင့်သွားနိုင်တယ်ဆိုပြီးလေလာတဲ့သူတွေကသုံးသပ်နေကြပါတယ်။အစ်စ်တီဖြင်လိုက်တဲ့တဝေးပြည့်ပဲထိန်တုံးမဇိုင်းတုံးကြီးဟာမြောက်ကိုရီးယားပိုင်နဲ့နယ်မြေတွေကနေကီလိုမီတာ1500ထိမိုင်အားဖြင့်930ကျော်မှာရှိတဲ့ပြစ်မှတ်ကိုအောင်မြင်မြင်ပြစ်ခတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနတွေကဒီနေ့ထုတ်လွှင့်ပါတယ်။မဇိုင်းတုံးကြီးဘယ်နှခုစမ်းသပ်ပြစ်ခတ်တယ်ဆိုတာကိုတော့သတင်းတွေမှာဖော်ပြမထားပါဘူး။စနေနေ့တင်းငွေနေတွေကစမ်းသပ်ပစ်ခတ်တဲ့အကြောင်းထုတ်လွှင့်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရသတင်းဌာနတွေမှာလမ်းဘေးတာအဝေးကြီးလက်မကြီးဘေးရပ်ထားတဲ့ရွှေပြောင်းသွားလာနိုင်တဲ့ပြစ်စင်ပါရင်ပေါ်ကတဝေးပြစ်မဇိုင်းတုံးပြစ်လွတ်လိုက်တဲ့ပုံကိုပြသထားပါတယ
်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်ကပြန်တန်းလာတဲ့ပါကစ္စတန်နိုင်ငံကလေကြောင်းလိုင်း PIA ခီးသည်တင်လေယာဉ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတင်းငွေနေကဆင့်သက်ခဲ့ကြောင်းလေကြောင်းလိုင်းပြောခွင့်ရကပြောပါတယ်။ပါကစ္စတန်ဆိုရပိုင်းလေကြောင်းလိုင်းဟာကာဘူးကနေတေဝင်ခီးသွားခွင့်အထောက်အထားမှတ်တမ်းကန်ဆောင်ထားသူတွေကိုအစ္စလာမဘတ်မြို့ကိုတည်ဆောင်လာမဲ့လေယာဉ်ဖြစ်ပါတယ်။လေယာဉ်ဟာပုံမှန်ပြေးဆွဲခဲ့တဲ့ခီးစက်တင်လေယာဉ်လားအထူးကြီးတန့်ပြေးဆွဲပုံကရထားတဲ့စင်လုံးကလေယာဉ်လားဆိုတာတော့တသက်ကိုယ်ကမသိရသေးပါဘူး။ပါကစ္စတန်နိုင်ငံတကာလေကြောင်းလိုင်း PIA လေယာဉ်ဟာပြီးခဲ့တဲ့လကုန်အာဖဂန်နစ္စတန်ကနေနိုင်ငံခြားတပ်တွေရုတ်သိမ်းပြီးတဲ့နောက်ကာဘူးမြို့တော်ကိုဆင့်သက်တဲ့ပထမဆုံးလေယာဉ်ဖြစ်ပါတယ်။ဒီတော်တွင်ဥဇ်ဘက်ကစ္စတန်မှာတလကျော်ထိမ့်သိမ်းခံထားရတဲ့အာဖဂန်လေယာဉ်မှူးတချို့အာရဗ်စပွားများပြည်ထောင်စု UAE ကိုမနစ်တင်းငွေတွေနေကထွက်ခွာသွားပြီဖြစ်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
တိုင်ဖွန်းချန်ဒူဟာတရုတ်ပြည်ကိုချစ်ကပ်လာတဲ့အတွက်ရှိုင်ဟာနဲ့အနီးအနားကမ်းခြေဒေသကအာရဗ်ဝင်တွေဟာလေရောင်းခီးစဉ်တွေကိုဖျက်သိမ်းလိုက်ကြပြီးကျောင်းတွေရထားတွေနဲ့မြေအောက်လမ်းတွေကိုပိတ်ထားလိုက်ရပါတယ်တင်းငွေတွေနေညနေပိုင်းကစပြီးပုံတိုင်းရဲ့အားကလျော့သွားပြီးမဲ့အဲ့ဒီပုံတိုင်းရဲ့ဘူချက်မှတ်မှာလေတိုက်နှုံးကတနာယီကိုမိုင်း105မိုင်နှုံးဓမ္မမုတ်ကီလို180နှုံးထိပြင်းအားရှိနေပါသေးတယ်။တဖြည်းဖြည်းလျော့သွားဖို့မျှော်လင့်တယ်လို့ရှိုင်းအမျိုးအာနာမိုင်တွေကဌာနရဲ့ဝီချက်စာမျက်နှာမှာပြောထားပါဗျ။ဒါပေမဲ့ကန်းကြေဒေသတွေမှာလေပြင်းကျရောက်ပြီးမိုးကြီးဖို့မျှော်လင့်ထားကြပါတယ်။ရှိုင်းဟန်နိုင်ကရှီချန်းပြည်နယ်ကတော့အရေးပေါ်ခြေနေတုံ့ပြန်မှုအဆင့်ကိုတနင်္ဂနွေနေ့မှာအမြင့်ဆုံးညှင့်တင်ထားပါတယ်။ကျောင်းတွေပိတ်ထားပြီးလေကြောင်းနဲ့မီးရထားခီးစဉ်တွေကိုလည်းရပ်ဆိုင်ထားကြတယ်လို့စင်ဟွာသတင်းဌာနကဆိုပါတယ်ခရိုင်ကိုကူပါရေလွှမ်းမှုတိုင်းတဲ့အနေရရှိတာကြောင့်အနီရောင်အစ်စ်သတိပေးချက်တွေကိုလည်းရှီချန်းပြည်နယ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
စက်တင်ဘာလ23ရက်တနင်္လာနေ့ညရဲ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုစုံဝင်လိုက်တဲ့ဦးတင်မောင်တန်းတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတလဲတင်ပြပေးသွားပါမယ်။နေပြည်တော်မှာအမှုရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့သတင်းအရင်ဆုံးတင်ပြပေးပါမယ်။ဖမ်းဆီးတရားစွဲခံနေရတဲ့ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရိလိုက်စားမှုနဲ့အမှုတမှုထက်တိုးလိုက်တဲ့အတွက်ဒေါန်ဆန်းစုကြည်အပေါ်အမှုဖွင့်ထားတဲ့အာဂရိလိုက်စားမှုစုစုပေါင်း၅မှုရှိသွားပါပြီ။ကိုဗစ်ကပ်ရေးဆောင်နှစ်လကြာရပ်ထားတဲ့အမှုကြားနာစစ်ဆေးမှုတွေဒီနေ့နေပြည်တော်မှာပြန်ဆပေမဲ့လို့ဒေါန်ဆန်းစုကြည်နေမကောင်းတဲ့အတွက်သူ့အမှုကိုမကြားနာနိုင်ခဲ့ပါဘူး။သမရဦးဝင်းမြင့်ရဲ့အမှုတစ်ခုကိုတော့စစ်ဆေးခဲ့ပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းနန်းအောင်ပြောပြပေးပါမယ်ရှင်
။ဒေါန်ဆန်းစုကြည်အမှုတွေကိုတီးတန့်စစ်ဆေးနိုင်ဖို့နေပြည်တော်ကအထူးတရားရုံးမှာဒီကနေ့ကြားနာစစ်ဆေးမှုတွေအတွက်ရုံချင်းပြန်ဆပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်လတာအမှုစစ်ဆေးကြားနာမှုတွေရပ်ထားခဲ့ပြီးပြန်ဆတဲ့နေ့မှာပဲဒေါအောင်ဆန်းစုကြည်ကိုအာဂရီလိုက်ဆန်းမှုတပ်ဖြည့်ရေးဥပဒေနဲ့ရန်ကုန်မြို့မှာအမှုထပ်ဖွင့်ထားတာသိခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်။အခုကကျွန်တော်ပြန်သိရတဲ့ပန်းမှာဆိုတဲ့အမှုတစ်ခုရှိတယ်။အဲ့ဒါကဦးဝင်းမြင့်မပါဘူးလေဒေါအောင်ဆန်းစုကြည်ကပြောပါ
မန္တလေးတိုင်းဒေသကြီးတိုင်တရားရုံးမှာလဲဒေါအောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုလေးမှုဖွင့်ထားတာရှိပါတယ်။ Tajang Yangodai, Bahamunema, Tasware, Mune Swing, to On San Sujibo, Agri Laisa Mune Swera, Suzupangamu, Shizuavavi. Nipiroma says Utare, Muri Janapo, Digine Yong Chain Tobime, to On San Suji, Nimakam Pinelo, Majana Nangabulo, Shinji, Ukemanzoga, Piovale.
When I came out, the men are in Nini, that's not in money, that. เออตัวก็เปล่าล่ะท้ายบีบีจะมาเนี่ยเด็กก็ออกมาอยู่คราวนี้ตรงมุมนี้อ้าวนี่มันก็รู้ล่ะจะมาอีกแล้วก็ถ้าเราไม่พูดเนี่ยตัวเองคงจะจะชาวลงชาวเนี่ยไม่ตื่นเลยนั่นล่ะอันนี้ตัวมาเลยมามาติมาผิดบอกกูอ่ะกูอ่ะดูอลาลัมอ่ะกากางอูกากากตัวยันเนี่ยบ่เนี่ยไอ้มาทําหมู่ตัวล่ะเดี๋ยวเปล่าเลยได้พี่รอดูสถานะเปล่าไหน
น้องนี่จะมาเปล่าบ่เลยน้องนี่เลยยุ่งจริงๆสิเดียวอมูจ้านาสิเสมอเลยยะทาเชนละอตวินทออองซันสุจีเนเนตุ้ยะอโจสองชิเนเรเนตุ้ยขึ้นมายะเกเวติกะเนมาปะตมาสงอจิงเปลี่ยนตุ้ยขึ้นละวะเนมะกาวโหลตออองซันสุจีเยอมูริโกมะจ้านานายเกเวเมตะมะอูเวเมอมูริโกรอสิเสจานาเกบะเลยทีนี้ก็ตะหมู่เวเสร็จละบ่เนาะอกมะรายอูเวเมอมูตราวะบีนะสังนาอูเวเมอมูอะโรชาปุยตะดิซิโร ชาวบ้านได้เสร็จแล้วเว้ยบ่เนี่ยถ้าตะโลเว้ยถอดออกไปแล้วสุที่อันนี้ขอเลยที่ปิสิที่ปิสิเนี่ยปัดตะโลชาวบ้านปูงานเนี่ยเต็งแล้วแล้วมาถูอ่ะเว้ยบ่เออที่ชาวบ้านตัดได้คู่เลยนะเว้ยไอ้ที่ที่ก็มีในคันเอาหมอบ่ตัวคู่แล้วก็ทําบ่ว่าเสร็จแต่ก็จะอยู่ที่มาอกูเปลี่ยนท่าได้เสร็จแล้วนี่ห่มโหดแล้วก็เอาไม่ได้ว่ากูเลยเปล่า
သမနာအဝင်းမြေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့အပေါ်တရားစွဲထားတဲ့အမှုတွေထက်ကအငယ်စားအမှုတွေကိုနေပြည်တော်တည်တံ့တရားရုံးမှာတပတ်ကုန်ရဲ့ဈာနာစစ်ဆေးနေတာပါမနေ့ကဆက်တင်ဘာ၁၄ရက်နေ့ကျရင်တော့တောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှန် 905ခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေး ဥပဒေပုံမှန် 25နဲ့ကနမှု ရန်ကုန်အရှိပိုင်းခရိုင်တရားရုံးကနေပြီးတော့တရားလွှတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှော့ချက်အဲ့ဥပဒေပုံမှန် 3.1ကငယ် တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံရတဲ့အဂတိလိုက်စာမှုတပ်ဖြည့်ဥပဒေပုံမှန်
你们那个专家，我接水管要问目前的，阿姑拿上不露气的来，说话过来接阿妈先。你们那个专家，我接水管嘛，养生的卫生农家，阿妈他是阿妹挂号接，怎么查了过？无办法被贴别个别的呢？电话我来讲道理嘛，这罗拉过，这趟过呀，过在接他们奶奶养你爸的。阿爷怎么在是个专家？电话讲道理嘛？ 超困难，那些文件呢？谁他妈查不来路？路路过过，外部没路过吧？不，阿古罗挂号在简单都没写到的，这电话讲道理嘛，要外部先别的，多拉马库西加多奶奶路，谁快转进度里个，总得表示加把的，然后我拉来的人个，慢慢的先让我表表白白没先。
နိုင်ငံသားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟချက်တမန်ထားတာကိုဗဟုဘဏ်ကစက်တင်ဘာ၁၀ရက်နေ့ကစပြီးတော့ပြဖြစ်ခဲ့ပါတယ်။နေ့စဉ်ဗဟုဘဏ်ကတတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကိုတုံညာတက်တမန်ရှိရာကိုင်းနှုန်းသာအများဆုံးကွာဟချက်ထားရမယ်လို့တတ်မှတ်ထားခဲ့တာပါ။မှန်ကိုဈေးကွက်မှာ က်ရောင်းကြိုက်ဝယ်ဈေးတွေနဲ့ရောင်းဝယ်လုပ်နေကြရပါတယ်။အဲ့လိုအခြေအနေတွေကြောင့်မှန်ခိုဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟုဘဏ်ကရောင်းဈေးဝယ်ဈေးကွက်ဟာချက်ကန့်တန့်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပဲဖြစ်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးတော့အဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ
်။အချက်လိုက်တဲ့ဆိုတဲ့အခါကျတော့အကောင့်တော့ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်။ဘာလို့လဲဆိုတော့ဒေါ်လာကအာဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးကန်တောက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနေပြီးတော့အပြင်ဈေးတွေကသက်သက်တမျိုးဖြစ်နေတဲ့အခါကျတော့
ဝယ်လဲလူအများအဲ့လိုမျိုးလေးရှိပြီးတော့ဟိုလိုတလောက်လည်းမရောင်းမင်းနိုင်ဘူးเนาะကိုလိုတလောက်လည်းဝယ်လို့လည်းစစ်မပြေဘူးကွာအဲ့လိုမျိုးတော့ရှိတယ်အခုလိုတော့ပြန်ပေါင်းသေးတိုင်းဆိုတဲ့ခါကျတော့အဲ့တဲ့ကစတမာတွေကလိုအပ်ချက်ကိုလည်းဟိုလိုတလောက်လည်းပြန်ရောင်းပေးလို့ရတယ်ဥမာရှိတယ်ဆိုလို့ရှိရင်ဟိုဝယ်လို့လည်းရတာပေါ့เนาะအဲ့လိုမျိုးဖြစ်တယ်ဒီကနေ့တင်းလာနေအတွက်ဘဟုပန ဒီကနေ့မှာတော့ဒေါ်လာကို1960ကနေ2100ကျားမှာရှိပါတယ်။တမတ်ချက်တွေတက်ဖြတ်လိုက်လို့အယောင်းဝယ်ပို့ပြီးတော့အစင်ပြေလာတဲ့ငွေလဲကောင်တာတွေရှိသလိုဈေးကွက်အခြေအနေဆောင်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်။
အဲ့တော့အရင်တက်မှတ်ထားရတဲ့ချိန်ထက်ပို့ပြီးတော့ရောင်းဝယ်တော့ဖြစ်မယ်လို့မြင်တယ်ပေါ့နော်။ဒါပေမဲ့လောစတော့ဈေးကွက်အနေတော့မှာပဲဟုတ်။နိုင်ငံခြားငွေကြေးဈေးကွက်ကျွမ်းကျင်သူတူကတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်ရောင်းဝယ်လုဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်။ဒီမှာတင်းရောလွတ်လွတ်ရောင်းဝယ်လိုက်ပြီးဖြစ်တဲ့အတွက်ကိုတ
တော်လာကိုမြန်မာငွေ1900ကျပ်အတွင်းမှရှိအောင်အကြမ်းမြင့်တတ်မှတ်ဖို့ရထားတယ်လို့လည်းဗဟုဘန်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟုဘန်ကရည်ညွှန်းငွေလဲလှယ်နှုန်းနှိမ့်စင်တတ်မှတ်ပေးပြီးတရားဝင်လိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်စိုးရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကစလို့ဗဟုဘန်တတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းစည်းနဲ့ဝယ်စည်းနှုန်းကြားအများဆုံးထားရှိရမယ်ကွာဟာချက်3.8%ခန့်နှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ပန်းလုံမဲလုတ်ကင်နေသူတွေကပြောပါတယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟာချက်တတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင
်ဒါတော့ငွေကြေးစည်းကွက်ဝယ်ရောင်းတတ်မှတ်မှုကိုဘိုးဘန်ကပဲဖျက်လိုက်ပြီးတဲ့နောက်ငွေကြေးစည်းကွက်နောက်ဆုံးအခြေအနေမမျှသစင်အောင်ပြောပြပေးခဲ့တာပါရှင်နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီနေ့ပြန်ဖွင့်တဲ့အခြေအနေကိုလည်းတစ်လက်တင်ပြပေးပါမယ်နလစာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံတွေဒီကနေ့ပြန်ဖွင့်တဲ့အတွက်ရန်ကုန်မြို့ကရုံရှိမှာလူတွေကြိတ်ကြိတ်တူတန်းစီပြီးနိုင်ငံကူးလက်မှတ်လာလုပ်ကြပါတယ်။တချို့ကမနက်9နာရီလောက်ကတည်းကလာတန်းစီနေတဲ့အတွက်9နာရီထိုးတဲ့အချိန်မှာကိုလူတွေအတော်များနေပြီလို့ဝန်ဆောင်မှုပေးသူတူကဗီဒီယိုကိုပြောပြပါတယ်။နိုင်ငံရေးစီးပွားရေးအခြေအနေမကောင်းတဲ့အချိန်ပြည်ပနိုင်ငံတွေကိုထွက်ပြီးပညာသင်ခြင်းအလုပ်လုပ်ခြင်းကြတဲ့သူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်။
နိုင်ငံဝန်ထမ်းတွေအားလုံးစတေမလာသတ္တဝင်တွေကစပြီးနေတိုင်းရုတ်တရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကတောက်ကြနေကကြေညာခဲ့ပြီးတဲ့နောက်ဒီကနေ့စတေမလာသတ္တဝင်တွေမှာတခြားအစိုးရရုံးတွေနီးတူရန်ကုန်မြို့ကနိုင်ငံကူးလက်မှတ်ရုံး passport ရုံးဒီနေ့ဖွင့်ပါတယ်။ရန်ကင်းမြို့နယ်တွေက passport ရုံးရှိမှမနေ့စောပိုင်းကလေးက passport လုပ်ချင်တဲ့သူတွေတန်းစီနေကြတယ်လို့နိုင်ငံကူးလက်မှတ်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းရှင်တယောက်က VOA ကိုပြောပါတယ်သူကိုယ်တိုင်နဲ့ဆရာဆန်လမ်းမော်ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးကိုဒီကနေ့သွားခဲ့တာပ
ါဒီနေ့ကတော့ပါတယ်တော့ဘုံတော့ပေးတာတော့သွားနေရတာပါအဲ့လိုငားလိုက်တာလည်းရှိတယ်အဲ့လိုဒီနေ့ကဘုံငယ်ရောင်းနေတယ်လည်းရှိတယ်အဲ့လိုလာကန်းကြည့်နေကြတယ်မနက်ပိုင်း9နာရီလောက်တော့မလုပ်တော့အောင်နေတယ်နော်ဒီဘက်မှာလုံးလုံးကဒီချားနေတဲ့ဖိကူလိုပဲအဲ့လိုမျိုးမလုပ်ဘူးအဲ့လိုလာကြအများကြီးသူတို့ကဒီဘက်မှာနေဖို့တော့ဟိုဘက်ဒီကောင်ရှောက်ဘူးအဲ့လိုမျိုးလာတော့ပါပဲပေါ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နိုင်ငံရေးစီးပွားရေးမတည်မငြိမ်ဖြစ်နေတာကြောင့်ပြည်ပနိုင်ငံတွေကိုသွားပြီးလှုပ်လှုပ်ချင်းသူတွေပညာသင်ချင်သူတွေပုံများလာပါတယ်ကိုဗစ်ကြောင့်ပတ်စပို့ရုံးတွေယာယီမပိတ်ခင်မေလတုန်းကလည်းနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးရှိမှာလူ400-500ကျော်အထိနေတိုင်းရှိတဲ့အကြောင်းသူကပြောပါတယ်နှစ်လကြာရုံးပိတ်ထားပြီးပြန်ဖွင့်တဲ့နေ့မှာတော့လာကြတဲ့သူ900လောက်ရှိတယ်လို့ရန်ကုန်နိုင်ငံကူးလက်မှတ်ရုံးရဲ့တာဝန်ခံသူက VOA ကိုပြောပါတယ်ဒီလေ7နာရီနောက်ဆုံးတော့ပြည်ပန်ငွေသွင်းရတာဖြစ်လို့မနေ့စောစောလာကြဖို့လေသူကကြံပြူပါလေ
ဒီကောင်လေးကိုလည်းသူရတော့ကံလာပြီဆောစောလေးလာပြီးရဲ့ဆက
်ပြည်တော်စုအစည်းအဝေးအစည်းတွေနဲ့တိုင်းနယ်ပြည်နယ်ဆွေရယုံတွေစတေမာ73ရက်နေ့ကစပြီးနေတိုင်းရုံးပြန်တရမယ်လို့ကိုဗစ်ထိန်းချုပ်ရေးကော်မတီကကြေညာထားတဲ့အတွက်နေပြည်တော်မန္တလေးနဲ့ဒေသတချို့ကနိုင်ငံကူးလက်မှတ်ယုံတွေဒီကနေ့ပြန်ဖွင့်ခဲ့ပါလေမြန်မာနိုင်ငံကနေနိုင်ငံခြားထွက်လွတ်လပ်ကြသူတွေထဲမှာအင်းနီဂျင်ထိုင်းမလေးရှားစတဲ့နိုင်ငံတွေမှာတော်ရောက်လွတ်လပ်ကြသူတွေအများဆုံးဖြစ်ပါတယ်မြန်မာလူသမားဝင်ကြီးဌာနရဲ့စင်အရာ ပြည်ပထွက်လွတ်လပ်ကြတဲ့မြန်မာနိုင်ငံသားလေးသန်းကျော်ရှိပါတယ်ခင်ဗျာ
။ဒါတော့ဒီနှစ်လကြာပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေဒီနေ့ပြန်ဖွင့်လို့လူတွေပြည်နေတဲ့အကြောင်းရုံးကလာတဲ့သတင်းကိုဦးသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါရှင်။ကံကောနှန်းကားရွာနောက်ထပ်တစ်ကြိမ်မီးရှို့ခံရတဲ့သတင်းကိုလည်းပြောပြပေးပါမယ်။စက်တင်ဘာလ10ရက်နေ့ကမိရှုခံခဲ့ရတဲ့မကွေးတိုင်းကံဘောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဒီနေ့စက်တင်ဘာလ13ရက်နေ့မှာဒုတိယအကြိမ်လာရောက်မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိလောင်မှုအတွင်းမှာနေအိမ်တွေအပြင်စစ်ဘေးဒုက္ခသည်တွေအတွက်စုဆောင်းထားတဲ့ရိတ်ခါတွေမိလောင်ကျွမ်းသွားတယ်လို့လည်းပြောပြကြပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲကံဘောနယ်ကကြီးရွာတွေကထွက်ပြေးတင်းရှောင်နေကြတဲ့သူတွေအခက်အခဲတွေပိုးပြီးတော့ကြုံလာနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။
မကွေးတိုင်းကံကောခရိုင်နှမ်းကားရွာကိုဒီနေ့စက်တင်ဘာ13ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုရှိပဲစစ်သားတွေဝင်လာပြီးမီးရှို့သွားတာဖြစ်တယ်လို့ဒေသခံတွေက VOA ကိုအခုလိုပြောပါတယ
်။အဲဒီနေ့ရတာရောကကျွန်တော်ရှင်းလိုက်ခွဲလောက်ကနေသူတို့ရွာထဲကိုတနက်တွေပေါက်ပြီးမှတပ်ဖြန်ပြီးဝင်လာပြီးမှစစ်တပ်ကပြည်နေအိမ်တွေကိုမီးရှို့သွားတယ်မီးရောင်ပုံးတွေနဲ့ဖြူသွားတယ်။သူတို့ရှို့သွားတယ်ဆိုတော့ကျွန်တော်တို့လူရွာထဲမှာမရှိတဲ့ခိုင်ကျင်းတော့ခွဲဘာမှမကျင်းပေါက်နေဖြစ်တယ်ကျင်းပေါက်တွေကမြင်ပါလေဗျမိအောင်ဘုံလေးထူတာတွေလည်းပါသူတို့ပြန်ထားခဲ့တဲ့အခွင့်အမြေပါတွေတွေ့ရှိရပါတော့ဗျတက်ပွားပြည့်လို့မီးရှို့တာမဟုတ်ပါဘူးဗျသူတို့ဒီနေ့ဖြစ်ပြီးမှမဖြစ်ပါဘူးဗျသူတို့ဖြစ်ပြီးမှပြုံးနေကိုရွာတဲ့ကိုတက်တက်နဲ့ဆိုမီးဝင်ရှိသွားပါလေဗျအိမ်ကတော့14အိမ်ကဆန်14အိမ်ဆိုင်မှာစေယုံတယုံပေါ့ဆန်စစ်စေယုံတယုံရယ်ဒါမှမဟုတ်စေဘေးဆောင်တွေတက်လောက်ကတဲ့အရစ်ခါတွေပြထားတဲ့တဲမတဲမီးရောက်သွားပါလေခုနေလို့အထာတော့ဝက်စားချင်နေကားနေရတာလေဒီရတော့ပြီးရတဲ့ဖြစ်ပြတဲ့ဝက်တစ်ချက်ကိုတစ်ခုနေပဲပြီးကြတာများပါလေ
နှံကားရွာသွားထောင်တဲ့ချီအိုးရင်ပြစ်ထွက်ပြေးနေကြရပါတယ်ပြီးခဲ့တဲ့တောက်ကြနေစတင်မာလာ10ရက်ကလည်းစစ်တပ်ကနှံကားရွာကိုမီးရှို့သွားတဲ့အတွက်နေအိမ်36လုံးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စတင်မာလာ9ရက်ကစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေနှံကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာအခုလိုစစ်တပ်ကရွာတွေကိုမီးဝင်ရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နှံကားရွာတွေကအိမ်တွေမီးလောင်ကျွမ်းမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဇွန်လတုန်းကလည်းမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးအရှုခံခဲ့ရပြီးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တယ်လို့တပ်ကြီးဖိုးဖွားနှစ်ဦးလည်းတည်ဆုံခဲ့ပါတယ်။မီးလောင်တာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကအပြန်အလှန်ဆွတ်ဆွဲကြပါတယ်။အဲ့ဒီနောက်ကင်းမရွာမီးပြေဒုက္ခသည်တွေအတွက်လူဒဏ်ရတဲ့စားနပ်ရိက္ခာတွေကိုစစ်ကောင်စီတပ်တွေကမီးရှို့တဲ့အတွက်အတုံးဆောင်စားနပ်ရိက္ခာတွေမီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းကံကောမြို့နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာစစ်တပ်ကတက်ဆွဲထားတဲ့အတွက်အနီးအနားကကြေးရွာသားတွေဟာတိမ်းရှောင်နေကြရပါတယ်။
အဲတို့ဘာမှခုအားတော့စစ်သားတွေကအခုကြောက်ပြုတ်ပြီးကြောက်မှတက်ဆွဲနေကြရ။အခုလို့ဆရာတော်ဒါနေနေတည်းကဘာမှမလုပ်ချမ်းမှုရှိသေးဘူးကြသူတို့ကခုကျွန်တော်ရွာအထိကြကျွန်တော်တို့တိုးတောင်ကြောတောင်ကြီးတောင်ကြီးတိတ်ဆောင်ရတယ်ဗျအခါခဲတော့ဒါခုရဒီဥလူမကောင်းတော့မိုးကလည်းအများကြီးရွာနာဆိုတော့24နာရီရွာနာဆိုတော့ကျွန်တော်ဒီမှာတော့ခိုးလုံဖို့ဆိုတော့တော်တော်ခက်ခဲနေရ
စတင်မာလာရှိရကစပြီးတော့ဂန်ကောနယ်တွေကိုစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးစတင်မာ9ရက်မှာမြင်သားကြီးရွာနဲ့ကုန်းရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းဆယ်ကျော်သက်လူငယ်အများစုအပါအဝင်ဒေသခံ18ဦးသေဆုံးခဲ့ရပါတယ်။တိုက်ပွဲတွေဖြစ်ပြီးစတင်မာလာ9ရက်နေ့လယ်တနင်္ဂနွေလောက်ကစလို့စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေချိန်မြင်သားကြီးရွာအဝင်မှာPDF 50ခန်းကလက်နက်ငယ်တူမီသရက်တွေနဲ့ပစ်ခတ်တက်ခတ်ခဲ့လို့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့ချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာပြေးသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ကံကောခရိုင်ထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံတွေတောင်းနှဲ့ချပြီးကြီးဝါကိုဆုတ်ခွာပြီးဘေးကင်းရာတောတောင်တွေထဲမှာခိုးလုံနေကြရပါတယ်ခင်ဗျာ။
ဒီကနေ့ရက်ပိုင်းတုန်းကပဲမိရှုခံရတဲ့မကွေးတိုင်းကံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေဒီနေ့နောက်ထပ်တစ်ကြိမ်လာရောက်မိရှုခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအမျက်သူပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်းနေလာနေညအစီအစဉ်တွေကိုဝမ်ရှင်နယ်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ရုပ်သံနဲ့ပါပူတဲ့တင်ဆက်ပေးနေပါတယ်ရှင်။မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သတင်းတောက်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ဗ UN မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆာပေးမှာ application ရယူနိုင်ပါတယ်နော်။Fury American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါရှင်။ Fury American တန်ရဲ့စက်တင်ဘာလ17ရက်တနင်္လာနေ့ညမြန်မာပိုင်း radio season တွေကို American ပြည်သူ Washington DC မြို့တော်ကနေ5 kilometer 31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာနေ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးမှာပါ။သတင်းတောင်မတ်စုဘလော့ဂါတွေပြောသည်များနဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။ဆက်သုံးစီဈေးနှုန်းမြင့်တက်လာမှုနဲ့ခီးသွွားလာမှုအကန့်အသတ်တွေကြောင့်မြန်မာနိုင်ငံအတွင်းကကုန်စည်သယ်ယူပို့ဆောင်ရေးကဏ္ဍအပေါ်မှာတက်ရောက်မှုရှိနေပါတယ်။ကုန်စည်ပို့ဆောင်ရသူတွေအတွက်ကုန်ကြမ်းစီပိုများလာတယ်လို့ကုန်တင်ကားလုပ်ငန်းရှင်တွေအတွက်လည်းဆက်သုံးစီဈေးနှုန်းကြီးမြင့်လာကုန်စည်ရှားပါလာတာတွေကြောင့်တွက်ချေမကိုက်ဖြစ်နေပါတယ်။ဒီတွင်ပဲစီးပွားရေးကဏ္ဍမှာမတ်တန်ကြီးထက်ကတင်ပြထားပါရရှင
်။ဒီကတော့ဗမာခပိုင်းကတော့ကျွန်တော်တို့ကဒီဘောလုံးကိုဝိတ္တချီ30ပါတဲ့ကိုအိတ်အိတ်ကိုရအောင်လို့1500လောက်ပေးရတယ်ပေါ့နော်။အခုကကျတော့1500ပေးရတယ်ခင်ဗျာ။သာသာခါရီအရန်ကိုဆက်မတန်ဖြစ်သွားတယ်ပေါ့နော်။
ဆိုတော့အဲ့ဒါကအခုဒီပင်လောင်းကနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပေါ့နော်
။မဟုတ်ခင်ဗျ။ဟိုအောက်ပန်းနေပြီးတော့မှရန်ကုန်ကိုပို့တဲ့ဈေးနှုန်းပါ။ဒီလိုပင်လောင်းကနေပြီးတော့မှအောက်ပန်းကိုတစ်ဆင့်အောက်ပန်းနေပြီးတော့မှရန်ကုန်တစ်ဆင့်ဆိုရင်ကျွန်တော်တို့တာဆန်ခါကအောက်ပန်းကနေရန်ကုန်က2500ပေါ့နော်။နောက်ပင်လောင်းကနေပြီးတော့မှအောက်ပန်းကို1000ပေးရတယ်ဗျ။2500လောက်ဖြစ်သွားပါလေ
။အရင်မူလဈေးနှုန်းကနေဘယ်လောက်လောက်တက်သွားပါလဲ။
ဒီမူလဈေးနှုန်းကတော့ကျွန်တော်တို့ပင်လောင်းကနေအောက်ပန်းကို900ပေါ့။ဟိုကျွန်တော်ဟိုအောက်ပန်းနေပြီးတော့မှရန်ကုန်က1500ဆိုတော့1000ပဲရှိတယ်။ခေါ်1500ဆိုတော့ကျွန်တော်က3500လောက်ကိုတက်သွားတယ်ပေါ့နော်
။တခြားပြည်နယ်တွေပေါ့နော်။တခြားဒေသတွေရန်ကုန်မဟုတ်ဖက်နဲ့တခြားဒေသတွေကိုပို့ရင်ရောဈေးကအတူတူပဲလားရှင
်။အော်မတူပါဘူးခင်ဗျာ။ကျွန်တော်တို့ဒီအသက်တာဆောင်ကတော့မန္တလေးပေါ့နော်။မန္တလေးကကျတော့တက်တာဆုံးလို့မဟုတ်ပါဘူးဟိုပေါ့ဟိုနေတက်တာတယ်လို့နေထားမျိုးရှိတော့မန္တလေးကိုပို့ရင်တော့ရန်ကုန်ပို့ရင်2500မန္တလေးပို့ရင်3500ပေါ့1000တက်တာပေါ့မန္တလေးကတော့နောက်တစ်ခုကကျွန်တော်တို့ဒီမူရွာကိုပို့ရင်တော့2500ပေါ့နော်အောက်ပန်းကနေပြီးတော့မှမူရွာကိုပို့ရင်2500နောက်ပြီးတော့မှကျွန်တော်တို့မူရှေဖက်ကိုပို့ရင်တော့6500 9000ပေါ့အဲပြန်တက်တူတဲ့ပါလေကိုအိတ်ကအိတ်ကို6500 9000ပေါ့အဲ့လိုပြရတယ်အပအံပေါ့နော်ပအံကိုပို့လို့ရှိရင်အဲ6500ပေါ့နော်ကိုချင်းရောဒါသူစပါလေကိုအိတ်ကအိတ်ဆို6500ပေါ့ဟုတ
်က
ဲ့အဲ့လိုပြရတယ်ရင်တော့ဆိုရင်ကျွန်တော်ပအံကိုပို့လို့ရှိရင်တော့6500 9000ပေါ့
ဟုတ်ကဲ့
အခုက6500 9000ပေါ့အဲပအံပေးချလို့ရှိရင်တော့9000လောက်တက်သွားတာပေါ့နောက်တစ်ခုကဗျာကျွန်တော်တို့ဒီကိုဗစ်တတိယလိုင်းမတိုင်ခင်နောက်ဒီနိုင်ငံရေးအစိုးရတွေမဖြစ်တဲ့အချိန်ကာလတော့ဆိုရင်တော့ဒေါက်တာစီကအဲ1လီတာတပူးဆိုရင်450ပေါ့ဒီမှာငွေကျ450ပေါ့အခုကျတော့1လီတာတပူးဆိုရင်ဒီမှာငွေကျက1260ဖြစ်သွားပြီပေါ့ဟိုတဝက်ချော်လို့ခေါ်ပေါ့တဝက်ချော်လို့တက်သွားတယ်ဒီသမှုရှိရပြီ။လောက်စားစီစီလုံးကအဆမတန်တက်သွားတယ
်။ဆိုတော့ကားကရောပေါ်ပါသလားဒီပစ္စည်းပို့မယ်ဆိုရင်ကားကရှားသွားပါသလားချင
်းကားတော့မရှားပါဘူးခင်ဗျကားတော့ပေါ်ပါလေခြေတဲ့ကားကိုတင်လို့ရရင်ကုန်ကားကြီးနဲ့တင်မလားအစ်ပါနဲ့တင်မလားအဲ့လိုနောက်တစ်ခုကဒီပုံမှန်ကားငယ်ဒီနဲ့တင်လို့ဒီလိုလေးရတယ်ပေါ့ကားလူးဆုံးရှိရတဲ့ကေကားမှမထွက်ဘူးကေကားလိုက်မှမထွက်ဘူးဆိုလို့တော့မရှိဘူး။လောင်စာစီစီတဲ့တော့ကားကြီးကခါတန်စာခါရီအဆမ္မတန်ပြတ်တယ်လားလို့လောင်စာစီကလည်းအဆမ္မတန်တဲ့တဲ့နေထားကောင်းလေးဖြစ်ပါလေ
။ဟုတ်ကဲ့ရှင်။ဆိုတော့ဒီခီးသွန်းလာရတဲ့အခါမှာလုံခြုံရေးပေါ့နော်ဒီကားနဲ့ပစ္စည်းပို့တဲ့အခါမှာလုံခြုံရေးရောစိတ်ချရပါသလားရှင
်။ကျွန်တော်တို့ဖက်ကတော့လုံခြုံရေးကဒီလိုပေါ့
ရမတော့စီစီပြည်တော်ရှိပါတယ်အဓိကတော့ဒီကျွန်တော်ကုန်စီဟိုဟိဒီရဲ့တိနိုင်ကုန်ကြီးကားရတယ်ဆိုတော့အဲ့လိုကြီးမဖြစ်ပါဘူးဒါပေမဲ့ကိုပြေကိုပြေစီတဲ့ကိစ္စမှာကျွန်တော်မပြောတတ်ဘူးပေါ့နော်နေဒီတက်ကနေနိုင်ငံတော်ကိုစီးကွက်ရှာပြီးစိုက်ပျိုးရေးထွက်ကုန်ကြီးဖြန့်ဖြူးနေတဲ့စိုက်ပျိုးရေးလုပ်ငန်းရှင်ပြောပြခဲ့တာပါရှင်
ကျန်ကုန်တဲ့မန္တလေးကုန်းကားပြေးဆွဲနေတဲ့လုပ်ငန်းရှင်တူကတော့ကိုကိုကြီးကတော့မတက်ဘူးသူတို့ဆင်းတဲ့ဈေးတွေကလေဟိုပြင်းနှုံသားနဲ့လေးမကွာဘူးဘာလို့လဲဆိုတော့ကုန်ထွက်ကနေတဲ့ခါကျတော့ဟိုတင်ဟိုလူပြောမှဆိုတော့ဟိုတင်ရင်လည်းကားများတဲ့ခါကျတော့တင်ကများတဲ့ခါကျတော့ဟိုကုန်ဈေးနေတဲ့ဈေးနှုံနေတဲ့ဈေးကိုကိုယ်တွေလည်းတင်မှာပေါ့လေနော်အဲ့ဒီတော့ရှိတာပေါ့ဒါတော့တုံးကလ ก็ตาก็ไม่ได้เออกงซีเตยุโปสามีซะยิกกากากะจารอไม่ได้พูสรอบลูမျိုးลงไปจาบาเลยอเมียย่อจำมาเยล่ะจำมาจำมาตะท่องเนี่ยตะท่องเตียเนี่ยมาเจ็ดชินเนี่ยอ๋อไอ้คู่ซีก็หยอดอซีตะตาหุเตถ้าแม้รู้ตะหลอกย่อยาบาล่ะเออกูรู้เลยรอกูยาได้ยาดีเลยเนี่ย
สรุปอะคือยางกงเนี่ยมันเดลีก็ย่อดีกาปีกงกงก้าดิจี้ย่าล่ะโหสาลงๆจုံๆอสินปีๆရှိပါသေးရဲ့လားရှင်အဲ့ဒါတော့ကျွန်တော်တို့ဒီကပုံမှန်ထွက်လာလို့ရှင်တော့လမ်းမှာတော့အိပ်ရတာပေါ့ဗျာ900လောက်ပြောတော့အိပ်ရစစ်စစ်ကြီးတွေမှာပေါ့အိပ်ရတော့အဲ့ကြအဲ့ဒီတော့ကျတော့ဗာဖြစ်လာလဲဆိုရင်တော့ဟိုဟိုချင်းချင်းမရောက်နိုင်ဘူးကိုကြီးကနည်းနည်းနောက်ကြပါဘောဟိုကပုံမှန်တည့်တည့်သွားရတဲ့ဟာတ
ီပို့ရမယ်ပစ္စည်းရောအရင်လိုပဲရှိပါသေးလားရှင
်အဲခုလိုနဲ့လည်းခုလိုနဲ့ရှိရရှိရပေါ့ဗျာဟိုအရင်တော့ဟိုမှာတပတ်ငါးရက်တပတ်တစ်ခေါက်ဆိုရင်ခုကတော့အဲ့လိုရောမတွေ့ဘူးပေါ့အဲငလေးစောင့်ရအောင်ရက်တိကြာလာအောင်ချဲချဲလာတယ်ဒါလည်းပြောမဆိုတော့ရက်ကြာရင်မကြိုက်ဘူးဗျာပုံမှန်ဆိုလို့ရှိရင်စီစီရတက်တာတမျိုးရက်ကြာတယ်ဆိုဟိုမှာငါးရက်လောက်နဲ့ထွက်တယ်စီစီလည်းရော့ရော့တယ်ကိုကိုကတော့အရင်တော့နှုံသားအတိုင်းပဲအဲ့တောင်ရော့ဦးမယ်သူ
ကားမှာသုံးရတဲ့လုတ်သားစင်းနှုံးလေးရောတက်ပါသလားအချိန်ကြီးဘလို့ရှိပါလဲ
ဩအဲ့ဒါရောတက်ဘူးဗျာတက်ဘူ
းနောက်တင်ကြီးထိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအခုသတင်းတောင်မဆုစစ်စင်ကိုပြပြပေးပါမယ်။ဇာခလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာနာရှင်စန့်ကြီးပြည်သူ့ရေးခုခံတွန်းလှန်စစ်စတင်လိုက်ပြီလို့ပြီးခဲ့တဲ့အင်္ဂါနေ့အစောပိုင်းကကြေညာခဲ့ပါတယ်။ဆရာနာသိမ်းပြီး9လကျော်အစမှာအခုလိုခုခံစစ်စတင်မှုကြေညာလိုက်တဲ့အပေါ်ပြည်သူ့ရေးကြားမှာအမြင်အမျိုးမျိုးထွက်ပေါ်လာနေပြီးနိုင်ငံတကာအသိုင်းအဝိုင်းကလည်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့ကောလာဟာလအပေါ်စူးရင်စရာမရှိဘူးလို့တုံ့ပြန်ထားပါတယ်ဒီအခြေအနေတွေကိုတော့တရင်တောင်မတ်စုစစ်စင်မှာကိုစုံဝင်လိုက်တင်ဆက်ထားပါတယ်ရှင
်ဆရာမစစ်ကောင်စီရဲ့ဒီလိုကိုကတော့လမ်းစစ်ဆက်တင်လိုက်ပြီလို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်ပြီးခဲ့တဲ့အင်္ဂါနေ့ကကြေညာခဲ့တာပါ NUG ရဲ့ယာယီသမရဒူဝါလာရှိလာကဆရာနာရှင်စန့်ကျင်ရေးပြည်သူ့ခုခံတွန်းလှန်စစ်နဲ့ပတ်သက်လို့ပြောကြားတဲ့အရေးပေါ်မိန့်ခွန်းထဲမှာအကြမ်းဖက်စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုင်းအတာနဲ့တွန်းလှန်တိုက်ဖျက်ဖို့အဓိကထားတိုက်တွန်းခဲ့ပါတယ်
။ပြည်သူ့အုံကြမှုကိုကျဲလက်မျိုးပြနဲ့နိုင်ငံတော်လွှားလုံးတွေတပြိုင်တည်းလှုပ်ဆောင်ကြရမည်။ပြည်သူလူထု၏စည်းလုံးညီညွတ်မှုတည်ထွေဆန်းသစ်မှုညံရည်ထက်မြက်မှုစိတ်ဓာတ်ပြင်းထန်ကြံ့ခိုင်မှုပေါ်မူတည်၍တော်လာနေကလာတူတောင်းမိဖြစ်သည
်အန်ယူဂျီရဲ့ကြီးညာချက်ပေါ်ဆင်အနာချင်းစနစ်ကိုလက်မခံနိုင်သူတွေကကြိုဆိုခဲ့ကြပါတယ်ဒါပေမဲ့လည်းနိုင်ငံအတွင်းမှာကာယယောဂကာလဖြစ်နေတာကြောင့်အစားအသောက်နဲ့ဆေးဝါးစုဆောင်းဝယ်ယူသူတွေများလာသလိုဖြစ်လာတဲ့အခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်ထားသူတွေလည်းရှိနေပါတယ
်ဒီနေ့ဖြစ်လာဖို့ပြောနေတာဒီလိုတရားဝင်ကြီးညာလိုက်တဲ့အတွက်ညောင်းနေတဲ့စစ်ထံစားချက်စိတ်ကြနေတယ်219ရက်မှာဒီနေ့ပထမဆုံးမှာစီလူရပီဒီအက်ဖြစ်မှာဒီစနစ်ကပြီးမှာစီသူသားရဒီလိုခိုင်ကျက်ရှိမှဒီစနစ်ကပြီးသွားမှာဒီစနစ်ကိုအပြစ်တိုက်ရှိမှာအမရပါမှာဝင်ကျလိုအပ်ချက်အကုန်လုံးကိုကိုလည်းအကုန်အဲ့ဒါတော့အစလေကပြေးစကြပြင်လဲပြင်ရှင်းထားတယ်ကျွန်မစောင့်ပေးမှုတွေကိုတော့တုံး
ပြည်သူခုခံတွန်းလှန်စစ်အပေါ်ကြိုးဆိုသူတွေရှိနေသလိုအကြမ်းမဖက်ဖက်ဒီမိုကရေစီကိုငြိမ်းချမ်းစွာဖော်ထုတ်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိသျှတန်ယုံကတော့ဆင်ရနာသိမ့်မှုနဲ့လူမဆန်တဲ့လုပ်ရတဲ့အပေါ်အပြင်းထန်ရှုံချထားပေမဲ့ Democracy for San Yego, Tessaya, Poisidin, Twiston Sunid, Lanjaneza, San Yapo Dre, Titan Tare, Jinja Jaku, Pigare in Animabe, Topian Gabare, Diana Leneca, and Puerri in Inele, Siana Shin Senego, Nimio Zone, Chechen Takai Babu Bin, Koya Nemigo, Piwa, Tencho Potre, and Ujiga, Truya, Topian Jetama, Tetin Pioso, Tabare, Chicken Sita Dine, Type Webchine, Kachin Leneca and Puegaro, Truya the Borago, Kulu, Pio Tabare.
เออยูซีอาเนี่ยทุกอย่างเจียนเสร็จเลยทุกปีสรแล้วก็ได้ปล่อยออกฉิมเลยอ่ะที่นานไหนก็ใช่ครับอ่ะแล้วก็ปีดูดูทุกเนี่ยมาพูดนี่ก็อารมณ์มาบ่เลยเนาะจริงๆแล้วก็อู้มากขึ้นไปอู้ลัวเมดุสเนาะอ่ะเดี๋ยวดูไปเลยเสียหน้าเต็มหมดพอปงซาမျိုးสนเนี่ยสั่นจริงในจ้าแต่แท้มาสารณปัดหมู่ฤเพียงเดต้าดีๆมาชื่อนี่แหละ ဒေတာကံပြည်သူကာကွယ်ရေးPDFအဖွဲ့တွေကလည်းစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။မြေပြင်မှာလက်တွေ့ဆောင်ရွက်နေတဲ့PDFအဖွဲ့တွေနဲ့အန်ယူဂျီအစိုးရအကြားချိတ်ဆက်မှုအားနည်းချက်တွေလည်းရှိနေတာပါ။ဒီလိုပြည်သူခုခံတွန်းလှန်စစ်ကြေညာချက်ထုတ်ပြန်လိုက်တာဟာမြေပြင်အဖွဲ့တွေအတွက်အခက်အခဲတွေပိုများလာနိုင်တယ်ဆိုပေမဲ့ဆက်ရနာရှင်တော်လှန်ရေးကိုအခုလည်းပိုပြီးအားထုတ်
ก็ไม่ได้ทําอะไรเลยนะนี่โทรอะไรแค่ลามาอู้ลามาฟาเซนี่เนี่ยตรงนี้ไอ้ที่มาแค่เดียวโทรอะไรแค่ลามาไอ้ผู้หญิงเนี่ยเนี่ยตะแกตะแกลงนี่แหละโหพี่ๆเนี่ยโหพูดเนี่ยพี่เนี่ยทับพูดลงนี่แหละนี่ไงก็น่ารู้อย่างจ้ะผู้เนี่ยก็เลยจัดตัวอ่ะบ่ แล้วใครดูดิเนี่ยนี่จะพากันดูชอบเนี่ยตัวลงมาอ่ะกูก็บอกว่าสาวเนี่ยดูมีสิ่งคนไล่แกซะจ้ะแล้วนี่จะมาลงเนี่ยอะไรดูเนี่ยเพราะว่าการงานเนี่ยจะตัวบ่เนี่ยเหมียวเนี่ยแล้วไอ้นี่ที่มาเหมียวนี่แล้วมีมาที่ไหนเนี่ยที่เป็นผู้ชี้เนี่ยโหลที่เนี่ยเตยวันชอบชอบปอบพี่แล้วเนี่ยดูสิ่งคนไล่กันแล้วจริงๆไล่กันแล้วตอนนั้นอะไรเหมียวเนี่ยอ่ะบ่
ปีตุกากวยยี่ตั้มรอกาทุกอย่างท่าเร่ซิเปสัญญาซิมิสิกันเนี่ยกูไล่หน้าจับกูเลยอันยูจีเอทุกอย่างจะทำมาพบยาท่าบาร์เลยอันยูจีสุยาเอเซียนาชิบอคุกันตุลันซิปเวสัตย์นาดีสุเรจินยาเจฮาสุยินเซียมชิบุลุซิกังซิเบกาตุงอย่างท่าบาร์เลยปีตุรีเอเน่เน่ก็ล่าฮาลาทุลุ่มุอุปอมยงจับบุซิกังซิเบกุยยาบุจูซอมินทงาอะคุลุเบียวบาร์เลยพอล่าฮาลาตรีมีอารอคุนารุทุลุ่นีมาเป็ดจ้ะ
ไอ้ยังไงเราทดลองนี่มาไปเจ้ะที่พอมาแล้วส่วนใหญ่เราไม่ใช่พวกโดนบาดเลยที่เจ็บที่ยาเรนเนี่ยคุณอาจจะเรียนยูจีสเปียร์เบสหรือว่าจะเป็นอะไรแต่ในที่ส่วนใหญ่เป็นผู้ป้องบุตรแต่คุณอาจจะรู้แต่จะไม่เอาไปเท่าไหร่ลงงานนี้หรอกอันนี้ไล่บ้านนี่ก็จะพอเราหาอะไรเท่าไหร่ลงงานนี้ก็เอาเงินนี้มาเก็บไปการเรียนมันยังจะยาวไปเลยส่วนใหญ่เราไม่ใช่พวกโดนบาดอันนี้จะเป็นการอ่ะคุณต้องเลยหาเตียนนิลันจ์เตียนยาตาเรตต้องเล
ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့အချက်တော်လိုင်းရေးဖြစ်တယ်လို့ပြောထားပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့အခြေတောင်အာရှနဲ့အနောက်နိုင်ငံတွေကတော့အကြမ်းဖက်လုပ်ရတွေကိုရှောင်ရှားဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေအောင်လုပ်ပေးကြဖို့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခဖြစ်စဉ်တွေမှာပါဝင်သူအားလုံးကိုတိုက်တွန်းထားပါတယ်အညူကြီးကပြည်သူတော်လှန်ရေးစစ်ကြေညာပြည်တဲ့နောက်နို
တပ်ဖွဲ့အင်အားတိုးချဲ့ထားပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းဒေသနဲ့ကိုင်အဖွဲ့တချို့တို့နဲ့လည်းပြစ်ခတ်မှုတွေဖြစ်လာတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
တင်တော်မဆုအစီအစဉ်ကိုကုစုံဝင်လိုက်တက်ဆက်ခဲ့တာပါရှင်။တင်လာမြပီဝီရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ရှင်။ကိုဗစ်ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေဝစ်ဆင်ထားကြသူတွေအားမှာစကားပြောတဲ့အခါရှင်းရှင်းလင်းလင်းမကြားတဲ့ပြဿနာမျိုးကြုံရတတ်ပါတယ်။ဒီပြဿနာကိုရှင်းနိုင်အောင်ဂျပန်ဆက်ရုပ်ကုမ္ပဏီက Smart မျက်နှာဖုန်းကိုတီထွင်နေပါတယ်။ပြောတဲ့စကားတန်ကို smartphone app ပေါ်မှာစာသားနဲ့ဖော်ပြနိုင်တဲ့အပြင်ဂျပန်၊တရုတ်၊ကိုရီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊အင်္ဂလိပ်၊စပိန်နဲ့ပြင်သစ်ဘာသာစကားတွေနဲ့ပါဘာသာပြန်ဖော်ပြပေးနိုင်ပါတယ်။ဒီမျက်နှာဖုန်းဘယ်လောက်နဲ့ဈေးကွက်မှာတင်ပါလဲဆိုတာမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ယင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အတုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစေကိုကားတဲ့အထိနှာခေါင်းဆီးတွေတက်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか？
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ်။
マスクを装着したままですね、声を2メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထိုင်10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ Silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလုပ်ပေးနိုင်ပါတယ
်။ဒီနှာခေါင်းဆီးတက်ထိုင်ရင်ကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး။ C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပါးစပ်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်။သူကကိုဝဲမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics ကုမ္ပဏီက Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ Haneda လေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါအဲချိုဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ် COVID ကရောဂါဖြစ်ချိန်မှာသူတို့အဲချိုဆက်ရုပ်တွေအတွက်တီထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော့ကပြောပြပါတယ်
။数年頑張ってロボットを作ってきていて、それがその技術をそのまんま今回の。
ဆက်ရုပ်တစ်ခုလုပ်နိုင်ဖို့ကျွန်တော်တို့နှစ်နဲ့ချီစူးစမ်းခဲ့ကြရပါတယ်။ coronavirus ကူးစက်မှုကြီးကြောင့်လူမှုအတိုင်းဝိုင်းစောင့်ဝင်းခြင်းမှာအပြောင်းအလဲတွေလည်းဖြစ်သွားရောကျွန်တော်တို့တက်တဲ့စက်ရုပ်နည်းပညာကိုအသုံးချပြီးတော့ဒီအပြောင်းအလဲမှာအသုံးဝင်နိုင်မယ့်ပစ္စည်းတစ်ခုခုတီထွင်မယ်ဆိုပြီးတော့လုပ်ခဲ့ကြတာပါ
။ကတ်ရောဂါမကူးအောင်ကာကွယ်ရတဲ့အနေနဲ့နှာခေါင်းဆီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအခက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းဆီးလုပ်ရတာဖြစ်ပါတယ်
။စူပါတယ်။ကွန်ဘီနီနိုလေးစီでも飛沫のフィルターがあって。
အခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါတယ်။ဥပမာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ကြားမှာဖိုင်ဘာအချီလေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်ဖို့ကခက်ပါတယ်။ဒီလိုချင်းတွေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းဆီးနဲ့ app ကတိတ်ကိုအသုံးဝင်ပါတယ်
။တကယ်တော့သူတို့ရဲ့ Donut Robotics ကုမ္ပဏီကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းဆီးထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းဆီးဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထင်မဖော်နိုင်တာလို့ပြောပါရယ်အခုတော့ကမ္ဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ smart မျက်နှာဖုံးကိုအမြောက်အများထုတ်လုပ်ဖို့တည်ထွင်နေပါပြီတစ်ခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို $10လောက်လာစင်ကြီးပေးရမှာဖြစ်ပါတယ်C-Face Smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာလည်းမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ်32ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိတ်ပြီးတော့ဆက်သွယ်စကားပြောနိုင်ကြမဲ့ Smart နှာခေါင်းဆီးတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ Smart မျက်နှာဖုံးပေါင်း3သိန်းခွဲလောက်အထိရောင်းရလိမ့်မယ်လို့ Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်လောလောဆယ်အထိဘာသာစကားရှင်းမျိုးကိုဘာသာပြန်ပေးနိုင်တာကသူတို့စမတ်နှာခေါင်းဆီးတွေရဲ့အားသာချက်ဖြစ်တယ်လို့ဆိုပါတယ်
日本には災い転じて福となるということわざがありますけど。
今日講師だびさがပြောတဲ့ခါမှာကိုနဲ့ပြောနေသူရဲ့ smartphone app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာသားနဲ့ဖော်ပြပေးရုံမကပဲနဲ့ကို့အတန်ကိုပါကြားတော့ကျောင်းနဲ့တယောက်ပြောဆိုဆက်ဆံတဲ့ခါမှာပို့ပြီးတော့အဆင်ပြေလွယ်ကူစေပါတယ်
C-Face Smart နှာခေါင်းဆေးတွေကိုဂျပန်နိုင်ငံမှာပထမအသုပ်အဖြစ်နှာခေါင်းဆေး 9,000 ကနေ 10,000 လောက်အထိဒီဇင်ဘာလလောက်မှာစတင်ရောင်းချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donor Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းဆေးတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်ဆူကဲအိုနော့ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတည်ထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချီရဲ့အတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စားရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းဆေးတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တည်ထွင်နေတဲ့ C-Face နှာခေါင်းဆေးတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့အခု2021ခုနှစ်စောင်းရည်လောက်မှဖြစ်နိုင်မယ်လို့ Donor Robotics Company ကပြောပါတယ်ရှင်။ကျွန်မစုမြတ်မောပါ
မဆင်းရမှုအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါမကြခင်မှာတော့တက်တန်ရောင်သွင်းလာအစီအစဉ်ကိုလည်းထုံးနေပေးပါမယ် VOA American တန်ရဲ့တင်းနာညရေဒီယိုအစီအစဉ်တွေကိုတော့ည10:00နာရီဆက်ပြီးတော့ထုံးနေပေးသွားမှာပါရှင် VOA American တန်ရဲ့စက်တင်ဘာလ16-23ရက်တနင်္လာနေ့ညရေဒီယိုအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ကျွန်တော်ရဲ့အစီအစဉ်လေးကိုတော့ရုပ်တံနဲ့ပါဖြည့်ဆွက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္လာနေ့ညမှာအခုနောက်ပိုင်းပုံမှန်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နဲ့ဒီမြန်မာကမ္ဘာတစ်လောမှာရှိတဲ့နောက်ဆုံးရသတင်းတွေကိုစူးစမ်းတင်ဆက်ပေးနေတဲ့သတင်းစာမားတွေကိုလည်းကျွန်တော်တို့မကြခင်မှာဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုကတော့ဒီအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေနဲ့ပတ်သက်တဲ့သတင်းတူထော်ထော်တွေကိုမဲအီသနာကျော်ကစူးစီးတင်ပြပေးနေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်။
ကမ္ဘာကျော်ကိုရီးယား K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ထဲမှာပါတဲ့ထိုင်းမာလေးလီဇတ်ရဲ့ပထမအဆုံးတယောက်တည်းသချင်းတပြားထွက်တော့ထိုင်းမာရိုးရာဝတ်ဆောင်ရဲ့အကြီးအကျယ်ရောင်းကောင်းကုန်ပါတယ်။ရွှေရောင်လက်လက်နဲ့ထိုင်းရိုးရာဝတ်ဆောင်ဝတ်တဲ့လီဇတ်ကိုသူ့ရဲ့သချင်းဗီဒီယိုမှာတွေ့ရပါတယ်။လာလီဇတ်ဆိုတဲ့သချင်းဗီဒီယိုမှာလီဇတ်ကထိုင်းမခိုက်ကိုဝတ်ထားတာမလို့သူ့ရဲ့ပရိသတ်ရောသူပါတဲ့ Blackpink အဖွဲ့ရဲ့ပရိသတ်ကရောထိုင်းရိုးရာဝတ်ဆောင်ဝဲဖို့အတွက်ဘန်ကောက်စံပန်လက်လီရောင်စီကိုပြေးလွှာရောက်လာတွေ့ကြတာပါ။ဟုတ
်မှန်ပါလေค่ะ။သူว่ากระแสของเขาเนี่ยแค่วัน2วันนี้ก็คือว่า
သူဆိုင်ကနေအွန်လိုင်းကအမှားတွေတော်တော်ရပါတယ်ခင်။ဒီဆိုင်မှာလည်းတော်တော်လာဝဲကြတယ်။ခေါင်းမတက်တဲ့မကိုက်ဘာရောင်ရှိလဲဘယ်လိုဒီဇိုင်းရှိလဲဆိုပြီးတော့ရာမေးကြပါတယ်လို့ Fashion Point ရိုးရာဝတ်ဆောင်အစင်တစားရောင်းချတဲ့ဆိုင်ဝင်တန်းဆမ်မွန်စူတီဝမ်ကပြောပါတယ်။လီဇာရဲ့အဲ့ဒီသချင်းဗီဒီယိုကိုပြည်သက်တွေကြည့်ရှုမှုပေါင်းကတန်းတရာကျော်ရှိပြီဖြစ်ပြီးတော့အဲ့ဒီသချင်းဗီဒီယိုကြောင့်ပဲသူတို့ရဲ့ကိုယ်ပိုင်ထိုင်းရင်ကျင်းမှုကိုသူတို့ပို့ပြီးတော့စိတ်ဝင်စားမိလာကြရဲ့လို့တချို့ကပြောပါတယ
်။ဘာมันคือความผสมผสานที่ลงตัวแล้วก
็ဒီကဖက်ရှင်ရဲ့ရိုးရာဒီလေးပေါင်းထားတာကအကောင်းဆုံးအနေထားပါ။ထိုင်းရိုးရာပုံစံကိုကျမတို့ရဲ့နေ့စဉ်ဘဝမှာလွယ်လွယ်ကူကူထည့်လိုက်တဲ့သဘောဖြစ်ပါတယ်လို့လီဇာပြည်သက်တက်ကပြောပါတယ်။လိုင်းလုံးမကိုက်တစ်ခုဟာ9ဒေါ်လာခွဲနဲ့ဒေါ်လာ30ကျော်လောက်ထိဈေးပေးရပြီးတော့ရိုးရာအခမ်းအနားတွေနောက်ပြီးတော့ထိုင်းရင်ကျေးမှုအကာတွေဒီလိုထိုင်းရင်ကျေးမှုအသားပေးတဲ့အခမ်းအနားတွေမှာဝယ်ဆင်တတ်ကြတာဖြစ်ပါတယ်။ဒီဆိုင်ဟာသူတို့ရဲ့ပစ္စည်းတွေကိုနိုင်ငံခြားနိုင်ငံတွေအထူးသဖြင့်မြန်မာတရုတ်တိဘက်နဲ့ကမ္ဘောဒီးယားတို့ကိုလည်းတင်ပို့ရောင်းချနေရပါတယ်ရှင်။တရုတ်နိုင်ငံမှာကျင်းပတဲ့တရုတ်ဖက်ရှင်သတင်းပတ်မှာတော့COVID-19 ကပ်ရောဂါရဲ့အထူးရေးပါတဲ့ PPE ဝတ်စုံတွေကို Fashion ရှောက်လမ်းပေါ်မှာတွေ့ခဲ့ရပါတယ်။ဈေးပညာသုံးဝတ်စုံမျိုးစုံကို Fashion လက်ရာတွေနဲ့စမ်းသပ်ဖန်တီးထားတဲ့ Fashion Show ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကိုရှေ့တန်းကနေတိုက်ပွဲဝင်ရတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်
။通过这次疫情让我们更加的去
COVID-19 ကပ်ရောဂါဘေးဆိုးကြီးကြောင့်ပဲကျွန်တော်တို့အားလုံးဒီကျန်းမာရေးဝန်ထမ်းတွေကိုပို့ပြီးဂရုပြုမိလာကြပါတယ်။သူတို့ကိုပို့ပြီးအလေးထားမိကြပါတယ်။သူတို့ဘယ်လိုခက်ခဲတဲ့အခြေအနေတွေကို 人生也来是拉对了，比如，都罗的，不老长嘛，过就顺路下来，不老长留在家讲嘞，对于他没了嘛的。他咱们路肩膀也稳当的也卫生过 ，fashion show 路不要，路边没路身上没也是不要 ，heels and hams way， 俺爹讲啊，对也讲的是嘞 ，design 配也讲上，中文啊比较歪。哎 ，fashion show 哈 ，fashion 女的伢对版嘞。但是我朋友也不帮我点什么批判的。但是我朋友说啊，只要那个嘛，我体内被啥里透露的，集中供你是我朋友。啊，古这么有文章，我送你 ，fashion trainer designer， 刘伟哥咯，他也是古哥咯，这么有啥呀？没打过，也没有送的钥匙咯，只有有要我送你耶，对人的人我来帮手贴他，比如潘姐给他批的，刘平娃
的。中国的医护人员有没有可能穿我们中国式的医护服装？
这卫生的个潘尼姆嘛，只有要卫生的些 design 里头咯，太动他话的嘞。高兰汤路还没有，那不帕杰的路没有，高兰雪路没有，本身的对呀嘛嘛路 ，design 那里个别话的。这翻新修嘛，下文的都拿表来拼，都拿有卫生也有卫生品嘞 ，BBE 路卫生个翻新全片他话的。这有翻新的人把过，今年的那两年，十几万拉十多亿的嘛，还送得把的些。
ကျားတော့မဲအီတနာကျော်စီစဉ်တင်ဆက်တဲ့တတန်ရောင်သွင်းလာအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြတာပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်တံနဲ့ပါဖြည့်ဆွဲတင်ဆက်ပေးနေပါတယ်ရှင်။ View တွေကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊မြန်မာအမေရိကန်နဲ့ကမ္ဘာတစ်လွှာကနောက်ဆုံးရသတင်းတွေ၊သတင်းဆောင်ပါတွေ၊စိတ်ဝင်စားစရာသတင်းတွေကိုတော့နေ့စဉ်မှာစူးစီးတင်ဆက်ပေးနေတဲ့ကျမတို့ရဲ့ Radio နဲ့ရုပ်တံအစီအစဉ်တွေကို VOA website စာမျက်နှာBurmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA သောတာရှင်တွေအနေနဲ့ကျမတို့ရဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ Burmese.voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ကနေတဆင့်ဆက်သွယ်ပေးပို့လို့ရပါတယ်။အခုကတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော့ဝင်းလိုက်တက်လက်တင်ပြပေးပါဦးမယ်ရှင
်လူခွင့်ရေးချိုးဖောက်သူတွေကိုအရင်မယူနိုင်ပဲလွတ်နေတဲ့အတွက်အမျိုးသားအမျိုးသမီးကလေးငယ်တွေနဲ့တိုင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတရားလုံးအပေါ်တက်ရောက်မှုတွေရှိနေတယ်လို့မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အစည်းအဝေးဒီကနေ့စက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တာမှာမြန်မာနိုင်ငံဆိုင်ရာတည်ကြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WIWM ရဲ့အစီရင်ခံစာကိုအဖွဲ့ခေါင်းဆောင်မစ္စတာနီကိုလတ်စ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်သွင်းခဲ့တာပါဖေဖော်ဝါရီလကအာနာသိမ့်ပြီးကလေးကငင်းကြစွာဆန္ဒပြသူတွေအပေါ်အဆမတန်အင်အားသုံးဖိနှိပ်ခဲ့တဲ့အပြင်ထင်သလိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဘယ်ရောက်လို့ဘယ်ရောက်မှမသိပျောက်ဆုံးနေကြတာတွေနဲ့တပ်ဖြတ်တာတွေရှိခဲ့တယ်လို့မစ္စတာနီကိုလတ်ကွန်ဂျန်ကလူခွင့်ရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲအပြီးသဘောထားထုတ်ပြန်ခဲ့ကြတဲ့အမေရိကန် EU နဲ့ဗြိတိန်အပါအဝင်နိုင်ငံအများစုက WIWM ရဲ့လုပ်ငန်းစဉ်တွေကိုတိုးတက်အောင်မြင်ရေးအတွက်နိုင်ငံတကာအသံဝိုင်းကဘယ်လိုကူညီပံ့ပိုးမှုတွေဆက်လက်လှုပ်ဆောင်ပေးကြရမလဲဆိုတဲ့မေးခွန်းတွေကိုလည်းမေးခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၈လနီးပါးကြာလာတဲ့အချိန်မှာတော့မြို့ပြဒေသတွေမှာဘုံပေါက်ကွဲတာတွေအကြမ်းဖက်ပစ်ခတ်တပ်ဖြတ်တာတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကလည်းစန့်ကျင်ကန့်ကွက်သူတွေကိုအင်အားသုံးဖြိုခွင်းမှုတွေဆက်လက်ပြုလုပ်နေပါတယ်။မန္တလေးမြို့ကနန်းရှိစစ်စေးရေးဂိတ်အနီးမှာဒီကနေ့မနက်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးထဲမှနေတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်မှာပဲတောင်ငူမြို့ခပေါင်းစည်းအနီးကစီဇန်တဆိုင်မှာဘုံနှလုံးဆင့်ကဲပေါက်ကွဲသွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာထိုင်းနိုင်ငံနောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ဆိုင်းယော့ခရိုင်တဲကိုတရားမဝင်လာတဲ့မြန်မာနိုင်ငံသား6ဦးကိုတင်းငွေနေမနေ့ကပုန်တီဆိုင်အဝေးပြေးလမ်းမကြီးပေါ်မှာထိုင်းရတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်တိုယိုတာအမိုးပွင့်ကားပေါ်မှာပါလာတဲ့သူတွေကိုဖမ်းမိခဲ့တာလို့ဆိုပါတယ်ကိုဗစ် -19 တက်ပြလာရင်ဆန်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတပ်ခွဲဆန်းတက်မှုပေါင်း 23,424 ခုကိုစစ်ဆေးခဲ့တာမှာလူပေါင်း 2,293 ဦးမှာရောဂါပိုးတွေ့ရှိကူးစက်နေတာတွေ့ရှိကြောင်းကျမဌာနကဒီနေ့ကြီးညာပါတယ်ခင်ဗျာ
စက်တင်ဘာလ23ရက်တနင်္လာညနောက်ဆုံးရသတင်းချင်းချုပ်ကိုတော့ကိုစော်ဝင်းနိုင်ကပြပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကနန်းလောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျမကတော့ခင်ဗျထွေးပါရှင် View American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါကြည့်ရှုနားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲစီစဉ်တင်ပါတယ်ရှင်
This program has come to you from the Voice of America.